အမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်ဘယ်လီမိုးမြို့မှာရဲတပ်ဖွဲ့ကဖမ်းဆီးထိန်းသိမ်းထားချိန်တွင်လူမဲမျိုးသားငယ်တူသေဆုံးသွားတဲ့ဖြစ်ရပ်ပေါ်ရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးတာဂျာတာဘိနေကပြီးဆုံးသွားပါပြီ။အဲဒီသေဆုံးမှုဖြစ်ရကြောင်းဘယ်လီမိုးမြို့မှာဒီကိယုံတွေနဲ့လူရဲတာတွေဒီတဲ့ဘက်အစောပိုင်းကဖြစ်ခဲ့တာပါ။အစိုးရကံကကိုရဲတပ်ဖွဲ့ကအစိုးရရှိနေပြီလက်ထက်အလိုက်ပြီးဖြစ်ပြီးလူမျိုးကိုဖမ်းဆီးတာမှာပါဝင်တဲ့ရဲတပ်ဖွဲ့ဝင်တွေကိုတရားစွဲသင့်မသင့်ဆိုတာရှိနေတွေကဆုံးဖြတ်မှာပါ။ဒါပေမဲ့အဲဒီဆုံးဖြတ်ချက်ကိုဘယ်တော့ချမယ်ဆိုတဲ့အချိန်သတ်မှတ်ချက်မရှိသေးပါဘူး။အကင်းပြည့်ရမှာပါဝင်တဲ့ရဲတပ်ဖွဲ့ဝင်တွေအားလုံးကတော့စုံစမ်းစစ်ဆေးနေတဲ့ကာလအတွင်းတာဝန်ကနေရပ်ဆိုင်ထားပါတယ်။အသက်25နှစ်အရွယ်ဖရက်ဒီဂရေးရဲ့နာယီခန္ဓာကျင်းပါတဲ့တင်းလာနေကအဒီကယုံတွေအစိုးရဆုံးဖြစ်ခဲ့ပြီးတဲ့နောက်မြို့မှာတရင်တစ်ပတ်ကြာည10နာရီကနေမနေ့9နာရီအထိညမထွက်ရအမိန့်ကိုမြို့တော်ဝန်ကထုတ်ပြန်ထားပါတယ်။အင်္ဂါနေ့ကစပြီးညမထွက်ရအမိန့်အာဏာသက်ဝင်နေပြီဖြစ်ပေမဲ့အဲ့ဒီအမိန့်ကိုအာခံသူတချို့ရှိနေသေးပါ။ဖရက်ဒီဂရေးတည်ဆုံတဲ့ဖြစ်ရပ်ပေါ်မကျေနပ်တဲ့ဆန္ဒပြသူတွေဟာဘော်လီမိုးမြို့အပါအဝင်ဝါရှင်တန်ဒီစီမြို့တော်နယူးယောက်ဖီလာဒယ်ဖီးယားမင်နီဆိုတာစတဲ့အမေရိကန်မြို့ကြီးတွေမှာစာတပ်ပရိနေအထိနေစဉ်နဲ့အမျှဆန္ဒပြပွဲတွေလုပ်နေပါတယ်။ဘော်ဒီမိုးတမြို့ထဲမှာရင်ဒီတင်းဘတ်တွေဖမ်းဆီးထားသူ200ကျော်ရှိပြီးအဲ့ဒီအထက်ကထောက်ဝက်လောက်ကိုတော့ပြန်လွတ်ပေးပြီးပါပြီ။